ရခိုင်ပြည်နယ်ကတချောပြန်ပြည်ပကတွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနေအောင်ကုလသမဂ္ဂထွေထွေညီလာခံကတာဝန်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်
။ And we need to keep continue to insist thatThere be referrals to the ICC. We need to continue to insist.
ICC ကိုတာဝန်ပေးဖို့ဆက်လက်တောင်းဆိုရမှာဖြစ်တယ်လို့ဆိုရတဲ့ရည်ရွယ်မှုကြီးကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးရေးယူနိုင်မယ်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆက်လက်တောင်းဆိုရမှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်းအယ်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ကတော့ပဲပြောဆိုလိုက်ကြပါလူ့ခွင့်ရေးကောင်စီအနေနဲ့ထရီညီလာခံကိုတောင်းဆိုဖို့နဲ့ထရီညီလာခံအနေနဲ့လည်း ICC ကိုတာဝန်ပေးနိုင်အောင်ကြိုးပမ်းသွားလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒီကနေ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညုံရေးကစ်စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ERS ဆွေရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူ့ခွင့်ရေးချိုးဖောက်မှုရဲ့အကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝန်ကဆွဆွဲနေတာဖြစ်ပါတယ်မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူ့ခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးလူ့ခွင့်ရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုအရေးယူရတယ်လည်းလုပ်ခဲ့တာပါလူခွင့်ရေးဆိုင်ရာမဟာမင်းကြီးကတော့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတော်တစ်ပြက်မှုတည်းဖြစ်နိုင်တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းလဲဆွဆွဲထားပါတယ်။မနေ့ကလူခွင့်ရေးကောင်စီနှစ်ပတ်လည်အစည်းအဝေးမှာပဲမြန်မာအစိုးရဖွဲ့ရုံးဝန်ကြီးဦးတောင်တုံးကတော့လူမျိုးတော်တစ်ပြက်မှုဆွဆွဲချက်တွေအတွက်ရှင်းလင်းပြသတဲ့ထောက်ထားတွေကိုထုတ်ဖော်ပြသဖို့တုံ့ပြန်ပြောဆိုသွားခဲ့ပါတယ်။